တိုင်းငံလုံးအပြစ်ခတ်ရဲစဲရေးအကြောင်းကိုတင်ဆက်ပေးပါမယ်။တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုင်းရင်းသားလက်နက်ကိုင်ပူးပေါင်းအဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စီးရဲတင်းမာမှုတွေကအရှိန်မြင့်နေစေဖြစ်ပေမဲ့လည်းဒေါ်လာဆန်စစ်တီဦးဆောင်တဲ့အရတအစိုးရဘက်ကတော့တိုင်းငံလုံးအပြစ်ခတ်ရဲစဲရေးပူးပေါင်းပါဝင်ကြဖို့ငြင်းချင်းတကားကိုဖွင့်ထားစေဖြစ်တယ်လို့သမရယုံပြောခွင့်ရကပြောဆိုလိုက်ပါတယ်။တိုင်းနယ်လက်နက်ကိုင်မဟာမိတ်အဖွဲ့ကတော့စစ်မှန်တဲ့ငြင်းချင်းတိစောက်ဖို့ဆိုရင်တမရော်ဘက်ကထိုးစစ်တွေကိုရက်ပြီးတော့တိုင်းဒေသတွေကစုခွာပေးဖို့တောင်းဆိုလိုက်ပြီးတော့သူတို့အနေနဲ့ကတော့ခုခံတော်လှန်ရေးစစ်ကိုဆက်ဆင်နွှဲရအောင်မယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ဒေသခံတွေကတော့နယ်မြေတည်ငြိမ်ရေးငြင်းချင်းအရာဆွေးနွေးကြဖို့လိုလားနေကြပါတယ်။ဒီစစ်ကိုမတ်စုမုံကပြောပြပေးပါလိမ့်မယ်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဒဏ္ဍာရီနေ့နေ့ကစတင်ဖြစ်ပွားခဲ့တဲ့တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကွတ်ခိုင်105မိုင်ကုန်းတွယ်ရေးစခန်းနဲ့ရဲကင်းစခန်းနေတပ်မတော်တပ်စခန်းတွေကိုအဓိကပိတ်မှတ်ထားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KIA, MMDAA, TNLAAA တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပူးပေါင်းပြီးတော့တိုက်ခိုက်ခဲ့ကြတာတည်င်းတစ်ပတ်ကျော်ကြာခဲ့ပြီးဖြစ်ပေမဲ့လို့အခုချိန်ထိကတော့တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။အခုဖြစ်နေတဲ့ရှမ်းမြောက်ပိုင်းကစီးရဲတင့်မာမှုတွေနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌထုံးဆန်းစုကြည်ဘက်ကငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သင့်သူတွေအားလုံးပါဝင်နိုင်ရေးတကားဖွင့်ထားပြီးငြိမ်းချမ်းရေးခရီးကိုအတူလျှောက်လှမ်းဖို့ကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။မြမအစိုးရဘက်ကလည်းအခုချိန်ထိလည်းတကားဖွင့်ကြိုးစားနေဆဲဖြစ်တယ်လို့မြမတမရာယုံပြောခွင့်ရဦးစော်ထေက VOA မြန်မာပိုင်းကိုပြောပါတယ
်။ဒီတိုက်ခိုက်မှုဖြစ်စဉ်မှာကျွန်တော်တို့စစ်ပန်းနဲ့မဆိုင်နဲ့ပေါ့နော်အရသာကြည့်သူတွေအများကြီးထိခိုက်ဒဏ်ရာသိသိပြည်သူတွေရှိတယ်အခုဒဏ်ရာသေဆုံးခြင်းကိုထိခိုက်ရင်တပ်မတော်နဲ့ရဲတပ်ဖွဲ့ကနေတယ်ကျွန်တော်ကြည့်သူလူတို့ကများပါတယ်အဲ့တော့ဒီရဲတပ်ကဘာလဲဆိုတော့ကျွန်တော်တို့ကဒီငင်းရည်ကိုကျွန်တော်တို့ကကန့်လန့်နေတယ်လက်ရှိချိန်မှာလည်းကျွန်တော်တို့တကားပွင့်ထားတယ်ကန့်လန့်ထားတယ်ဆိုတော့ကျွန်တော်တို့နိုင်ငံတော်တန်ငါဘုတ်ကိုကျွန်တော် NRPC ဥက္ကဋ္ဌရဲ့ထုတ်ပြန်ကြေညာချက်မှာပါတဲ့အတိုင်းဒီရှမ်းရောက်ဒေသပါဝင်ကျွန်တော်တို့ကဒီနေ့အကြောင်းပြောအောင်တော့အစိုးရကအစွမ်းကုန်စူးပန်းဆောင်ရွက်သွားမယ်ဆိုတာပြောထားပြီးသားဖြစ်ပါတယ်။အခုချိန်မှာတော့ကျွန်တော်တို့ကတကားဖွင့်ထားစေဖြစ်တယ်။ကျွန်တော်တို့ကတိုက်တွန်းနေစေဖြစ်တယ်ပေါ့နော်။နောက်ဆုံးကြရင်တော့ကျွန်တော်တို့တိုင်းပြည်ကိုကမောက်ကမဖြစ်အောင်အခုလက်ရှိပေါ့နော်။ကျွန်တော်တို့ဒီမိုကရေစီတမ်းကြောင်းကိုတွားနေတဲ့အချိန်မှာမြန်မာနိုင်ငံမှာနိုင်ငံရေးပြည်ထောင်စုတွေဖြစ်အောင်စီးပွားရေးအရကမောက်ကမတွေဖြစ်အောင်ပေါ့နော်။ခုနကပြောတဲ့ဒီလိုတွေဒုက္ခရောက်အောင်လှုပ်လာတာတွေပို့တည်းနဲ့ပို့ပြီးတော့ကြာချိန်လာမယ်။ဒီထက်ပို့ပြီးပြည်ထောင်လာမယ်ဆိုရင်တော့ဒီတာဝန်ကအခုတိုက်ခိုက်တဲ့ရဲလက်ကပေါ့နော်ဒီအဖွဲ့ကြီးရဲ့တာဝန်အပြည့်အဝဖြစ်လာပါလိမ့်မယ်
တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ဘက်ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ဆိုရင်တပ်မတော်ဘက်ကတိုင်းရင်းဒေသတွေမှာထိုးစစ်ဆင်နေတာတွေကိုရပ်ပြီးတိုင်းရင်းဒေသတွေကနေစုခွာပေးဖို့တောင်းဆိုလိုက်ပါတယ်သူတို့အနေနဲ့မြမတက်မတော်ကိုမလွဲမဆောင်တာတဲ့အခြေအနေကြောင့်ပူပေါင်းတိုက်ပွဲဝင်နေတာဖြစ်ပြီးခုခံဒေါ်လာရေးစစ်ကိုလည်းဆက်လက်ဆင်နွှဲသွားမှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ကပူတွဲကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်ဒုက္ခသည်တွေကိုကူညီစောင့်ရှောက်ပေးထားတဲ့တရုတ်နိုင်ငံကိုလည်းကျေးဇူးတင်တယ်ဆိုတာကိုမဟာမိတ်အဖွဲ့ဘက်ကမှတ်တမ်းတင်ဖော်ပြပါတယ်အခုလိုတိုင်းသားနဲ့နှက်ကိုင်းနဲ့တက်မတော်တို့တရုတ်မြန်မာနယ်စပ်အနီးတိုက်ခိုက်နေတာတွေကိုရက်စဲကြဖို့လည်းတရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်အခုလိုတိုက်ပွဲဖြစ်နေချိန်မှာတရုတ်နိုင်ငံဘက်ကအစ်မြင့်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ပြီးတမရကကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့လည်းတွေ့ဆုံပါတယ်။ဒါအပြင်မြန်မာတရုတ်နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကနယ်စပ်လုံခြုံရေးနဲ့ပတ်သက်ပြီးဆွေးနွေးကြကြတယ်လို့ဦးစော်ထေကပြောပါတယ်။
ကျွန်တော်တို့ 2+2 meeting ပေါ့ 2+2 ဆိုတာကမြန်နိုင်ငံကာကွယ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေအမှားတူအနေနဲ့ဦးဆောင်ပြီးတော့တော့လုပ်တဲ့သဘောပေါ့။အဲ့ဒါဘာကြောင့်လို့လဲဆိုတော့ကျွန်တော်တို့နဲ့အင်းကြီးနိုင်ငံတွေမှာလေသာနေသတိသားနဲ့ပတ်သက်လို့အငင်းပွားမှုတွေအဲပူပေါင်းဆောင်ရွက်မှုတွေလိုအပ်တယ်ဆိုရင်ကျွန်တော်တို့အဆင့်လိုက်ကော်မတီတွေရှိတယ်။လေသာကော်မတီတွေပေါ့နော်အဲ့ဒါတွေရှိတယ်။ဒါပေမဲ့ကျွန်တော်တို့နဲ့တရုတ်နိုင်ငံမရှိဘူး။ဘာကြောင့်မရှိလဲဆိုတော့တရုတ်မြန်မာနယ်စပ်ပေါ့နယ်နိမိတ်မင်းကိုကိုပြုပြီးတော့ကိုကျက်ပြုပြီးတော့လုပ်နေတဲ့အခုလက်မှတ်ထိုးရသေးတဲ့လက်နက်ကင်တပ်ဖွဲ့တွေကအဲ့မှာရှိတယ်။ရှိတဲ့အတွက်ကျွန်တော်တို့နဲ့တရုတ်နိုင်ငံနဲ့ကြားမှာနေသတိသားမှာဖြစ်ဖြစ်အိုဘက်ဒီဘက်တခုခုပေါ့နော်အဲ့လိုတည်ငြိမ်အကြောင်းလုံးလုံးမျိုးထိခိုက်စေနေတဲ့အဖြစ်လာရင်ပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံသားမှာပြောရရင်ကျွန်တော်ဗဟိုစစ်နေမှာတော်တော်ကြီးတော့ပြောနေရတယ်ပြောနေရတော့ကျွန်တော်တို့ဂျန်တဲ့နိုင်ငံတွေနဲ့အလားတူနေဆက်ဒေသတည်ငြိမ်ရေးအေးချမ်းရေးကိုဒါနှစ်ဖက်လုံးကိုပြောတာပါအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပူးပေါင်းဆောင်ရွက်ဖို့အတွက်နိုင်ငံကာကွယ်ရေးနဲ့နိုင်ငံသားရေးပါတဲ့ကျွန်တော်တို့ plus meeting လုပ်တဲ့နေဆိုတဲ့ခါနဲ့ကျွန်တော်ကဒီအစိုးရမှလက်ထက်မှာစပြီးဆောင်ရွက်တာဖြစ်ပါတယ်။
တိုင်းရင်းသားလက်နက်ကိုင်ပူပေါင်းအဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းတက်မတော်စစ်ကြောင်းဘက်ကလည်းဒေသတွေမှာနေမြေလိုက်ရှင်းနေလို့တိုက်ပွဲတွေကြောင့်အရက်သားတချို့အသက်သေဆုံးမှုရှိခဲ့ပါတယ်။ဒီလိုအသက်အန္တရာယ်နဲ့ဒေသတွေလုံခြုံရေးစိုးရိမ်ရလို့တရုတ်နေဆက်ကိုထွက်ပြေးတိမ်းရှောင်ရသူအပါအဝင်အိုးအိမ်စုခွာထွက်ပြေးနေရသူထောင်ပေါင်းများစွာရှိလာနေပြီလို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ဒါကြောင့်ဒီပဋိပက္ခကိုစီရင်နည်းနဲ့မဖြေရှင်းကြဘဲနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်း အခုလက်ရှိအခြေအနေမှာလဲကွက်ခိုင်လာရှိုးမူဆယ်ဘက်တွေမှာတရားတွေနဲ့ရဲခင်းတွေကိုတိုက်ခိုက်မှုတွေရှိနေစေဖြစ်သလိုကုန်ကားတွေကိုမီးရှို့မှုနဲ့တရားတွေမှာမိုင်းထောင်ဖောက်ခွဲမှုတွေရှိနေပြီးအပြန်အလှန်ပစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိလို့အရသာတချို့သေဆုံးမှုရှိနေပါတယ်။စစ်ပြေးဒုက္ခတွေကိုတော့ခေတ္တဆစ်ဆောင်စခန်းတွေဖွင့်လှစ်ထားပြီးဒေသခံပြည်သူတွေနဲ့ရမ်းမိရဖာတွေကစ